ဒီကဘတ်တော့နိုင်ငံတကာမှာဘယ်လိုပုံစံတွေနဲ့မဲပေးနေကြလဲဆိုတာနဲ့ electronic voting မဲပေးစနစ်အကြောင်းကိုရက်စနစ်ဆက်သွယ်ရေးဆိုင်ရာသုတေသနပညာရှင်ဦးထေးမင်းလှိုင်ကပြောပြပေးမှာပ
ါ။မဲပေးရစနစ်ကအမျိုးမျိုးရှိရပေါ့။ပမာတိအပါဝင်အမေရိကန်နိုင်ငံတွေတချို့နိုင်ငံတွေနဲ့သုံးတဲ့စနစ်ကတော့ first passport ပေါ့နော် FTTP လို့အတူပေါက်တည်ကြတဲ့စနစ်ကိုသုံးတယ်ပေါ့အဓိကတော့ပန်းနိုင်ရင်ရောက်တဲ့လူပေါ့နော်ပြောရမယ်ဆိုရင်တော့မဲအများဆုံးရတဲ့လူကနိုင်တဲ့စနစ်ကိုသုံးတယ်ပေါ့တချို့နိုင်ငံတွေမှာတော့အဲ့လိုမျိုးဖြစ်နေတခြားမဲပေးတဲ့နည်းစနစ်တွေလည်းရှိတယ်ပေါ့ဥပမာတော့ two round voting ပေါ့နော်မဲကိုနှစ်ခါပေးတာတွေ two round system ရှိတယ်ပြီးတော့ parallel voting လို့ခေါ်တဲ့အပြိုင်မဲပေးတဲ့စနစ်တွေတချို့နိုင်ငံတွေမှာတော့အပြိုင်မဲပေးတဲ့စနစ်ကိုသုံးကြတယ်ပေါ့ပမာပြည်မှာတော့ဒီရိုးရှင်းနဲ့majority ပေါ့နော်အများဆုံးရတဲ့လူနိုင်တဲ့ FPTP ဆိုတဲ့စနစ်ကိုသုံးတယ်ပေါ့ဆိုအမေရိကန်ပြည်အောင်စုမှာတော့ပြည်နယ်ပေါ်မှာမူတည်ပြီးတော့မဲပေးတဲ့စနစ်အမျိုးမျိုးကိုအကျင့်သုံးစေပေါ့နော
်မြန်မာနိုင်ငံမှာအခုမှပထမဆုံးစပြီးတော့ဒီဒီမိုကရေစီနီးကျန်ရွေးကောက်ပွဲဆလုပ်တာဆိုတော့နှစ်ပေါင်းအတော်ကြာကြာပေါ့နော်ဒီဒီမိုကရေစီနီးကျန်သုံးနေတဲ့အမေရိကန်နိုင်ငံမှာဘယ်လိုမဲတွေပေးကြပြောပြပေးပါ
အမေရိကန်မှာတော့ပမာပြည်နယ်နည်းနည်းလေးကွာတော့သူတို့အမေရိကန်မှာတော့ဒီ president ပေါ့သမ္မတကိုတားရရွေးတယ်ပြီးတော့ဒီထက်လွတ်တော်အောက်လွတ်တော်ကကိုယ်စားလှယ်တွေကိုရွေးတယ်ပေါ့သမ္မတရွေးတယ်ထက်လွတ်တော်ကိုယ်စားလှယ်ရွေးတယ်အောက်လွတ်တော်ကိုယ်စားလှယ်ရွေးတဲ့အခါမှာတော့ပြည်နယ်တော်တော်များများမှာတော့ပမာပြည်မှာလိုပဲ FPTP ပေါ့နော်ဒီအများစုမဲရတဲ့လူနိုင်တဲ့စနစ်ကိုသုံးပါတယ်ဒါပေမဲ့တချို့ချင်းချက်တွေတော့ရှိတယ်ဥပမာအောက်လွှတ်တော်အမတ်ကိုရွေးတဲ့အခါမှာဆိုရင်ဂျော်ဂျီယာပြည်နယ်မှာပေါ့နော်ဆိုရင်တော့အများစုမဲရတဲ့နိုင်တဲ့စနစ်မျိုးဖိနေ2 round system ပေါ့မဲနှစ်ခါပေးရတဲ့ system ကိုသုံးတယ်ပေါ့နော်အထက်လွှတ်တော်အမတ်တွေကိုရွေးတဲ့အခါမှာဆိုရင်လေဒီကယ်ဖိုးနီးယားပြည်နယ်တို့လူစီယာနာပြည်နယ်တို့ဒီပြည်နယ်ပေါ်မူတည်ပြီးတော့တချို့ပေါ့နော်ဒီအများစုရတဲ့မဲပေးရစနစ်ကိုမသုံးတဲ့ပြည်နယ်တွေလည်းရှိတယ်ပေါ့
FPTP ဆိုတဲ့ဒီလူတယောက်မဲတစ်ခုပေးတဲ့စနစ်အများဆုံးရတဲ့လူနိုင်တဲ့စ
နစ်နိုင်တဲ့စနစ
်အဲ့ဒီအများဆုံးရလူနိုင်တဲ့စနစ်ကိုမြန်မာနိုင်ငံနဲ့အခုအမေရိကန်ပြည်တခြားဘယ်နိုင်ငံတွေမှာသုံးတာတွေ့ပါသေးလဲ
ဒီစနစ်ကိုပေါ့နော်အများစုနိုင်တဲ့စနစ်ကိုကပါမှာရှိတဲ့ဒီရွေးကောက်ပွဲလုပ်တဲ့နိုင်ငံတော်တော်များများကတော့သုံးပါတယ်ဥပမာဒီအာရှမှာလူကြီးရပါတော့ဒီမိုကရေစီကျင့်သုံးတဲ့အခြေဆုံးနိုင်ငံဖြစ်တဲ့အိန္ဒိယမှာဆိုရင်လေသူတို့မဲပေးတဲ့စနစ်ကပမာပြည်မှာလိုပဲဒီမဲအများစုရတဲ့လူနိုင်တဲ့စနစ်ပေါ့ FPTP ကိုပဲသုံးပါတယ်အဲဒါပေမဲ့သူတို့ကထူးခြားတဲ့တစ်ချက်က electronic မဲပေးတဲ့စနစ်ကိုသုံးနေတာတော်တော်ကြာပြီပေါ့ဒီ electronic မဲပေးတဲ့စနစ်ကိုသုံးတဲ့အတွက်သူတို့ပါအကျိုးကျေးဇူးရှိလဲဆိုတော့မဲတွေကိုပေးကြည့်ရတယ်မဲကြီးရဲ့ဟာကိုမိနစ်ပိုင်းအတွက်မှာသူတန်းပေါင်း400လောက်မဲပေးတာကိုကြည့်နိုင်တယ်ပေါ့ရှိတော့အာရှနိုင်ငံနဲ့တခြားဒီမိုကရေစီနိုင်ငံတခုဖြစ်တဲ့ဖိလစ်ပိုင်မှာဆိုရင်တော့2009ခုနှစ်ကတည်းကဒီစာရွက်မဲပေးတဲ့စနစ်ကိုပို့ပေးမယ်2009ခုနှစ်ကစပြီးတော့ဗောနော်ဒီ electronic voting system ကိုသူတို့စပြီးတော့ပြောင်းပြီးတော့တုံးကြည့်ရပေါ့စပြီးပြောင်းတုံးကြည့်ရတဲ့အချက်ကတော့သူတို့ပို့ပြီးတော့ဒီလွယ်လွယ်ကူကူမဲပေးနိုင်အောင်ပြီးတော့ဒီမဲလိန်နဲ့စနစ်တွေပေါ့နော်ဒီမဲစီရဲအခါမှာအရင်ပွားမှုတွေလျှော့သွားအောင်ဆိုပြီးတော့ဒီ electronic voting system ကိုသူတို့စပြီးတော့တုံးလာတယ်ပေါ့ဆိုအခုပေါ့နော်အနောက်နိုင်ငံတွေထဲမှာဆိုရင်တော့ဒီ American ပြည်ထောင်စုမှာမဲပေးရဆိုရင်တော့သူတို့ကဒီမဲပေးတဲ့နည်းစနစ်ကိုဆုံးဖြတ်တဲ့အခါမှာ American ပြည်ထောင်စုမှာရှိတဲ့ပြည်နယ်တွေကဆုံးဖြတ်တယ်ပေါ့ပြည်နယ်ကဆုံးဖြတ်တဲ့ပြည်နယ်နဲ့ပြည်နယ်နဲ့သုံးတဲ့စနစ်မတူဘူးပေါ့တချို့ပြည်နယ်တွေမှာဆိုရင်တော့ခုချိန်ထိစာရင်းနဲ့မဲပေးတဲ့စနစ်ကိုသုံးနေတော့မှာပဲဒါပေမဲ့တချို့ပြည်နယ်တွေမှာတော့ DRE ပေါ့ Direct Recording Electronic လို့ခေါ်တဲ့ဒီ Direct Electronic Secretary ထဲမှာထည့်ပြီးတော့မဲပေးတဲ့စနစ်ကိုစပြီးတော့ဆန်းပြီးတော့အသုံးပြုနေတဲ့ပြည်နယ်တွေလည်းစပြီးတော့ရှိနေပြီပေါ့
ဒီ Electronic Voting နဲ့မဲပေးတဲ့အခါမှာပေါ့နော်သူ့ရဲ့ဟိုအားသာချက်အားနည်းချက်လေးတွေပြောပြပေးပါဦး
electronic voting နဲ့မဲပေးဖို့စူးစမ်းလာကြတာကြာပြီပေါ့နော်သူတို့အဓိကအားတက်ချက်တွေကတော့ဗာလဲဆိုတော့သူတို့ကခုနပြောလို့မဲပေးရမှာနှစ်ပိုင်းရှိတယ်ပေါ့မဲပေးတဲ့အပိုင်းရင်ပြီးတော့ပေးထားတဲ့မဲလိုရှိတဲ့အပိုင်းပေါ့နော်နှစ်ပိုင်းခွဲလို့ရတယ်ဆိုတော့မဲပေးတဲ့အပိုင်းမှာဆိုရင်ဒီ electronic voting ကပါကောင်းလဲဆိုတော့သူတို့ set တွေကိုအသုံးပြုတဲ့အတွက်ဒီမတတ်မစွမ်းလူတွေကိုပို့ပြီးတော့ accessible ဖြစ်တယ်ပေါ့ဥပမာမျက်စိမမြင်တဲ့လူတွေကိုမဲပေးနိုင်အောင်လည်းလှုပ်ထားလို့ရတယ်ဒီလမ်းမတမ်းစွမ်းတဲ့လူတွေကိုမဲပေးနိုင်အောင်လည်းလှုပ်ထားလို့ရတယ်ပေါ့
electronic voting မှာဆိုလို့ရှိရင်မဲလိန်လို့ရတာရှိလား
အခုပေါ့နော်ဒီအဓိကဒီအမေရိကန်နိုင်ငံကြီးတခြားနိုင်ငံတွေမှာ electronic voting ကိုတွင်းတွင်းကျကျမသုံးလာကြသေးတဲ့အကြောင်းတစ်ချက်ကတော့ဒီသူတို့ security ပေါ့ဒီလူဒီလုံးကျုံအောင်မဲတွေကိုလုံးကျုံအောင်လုံးတိုင်တဲ့နေရာမှာသူတို့အခုတစ်ချိန်ထိခက်ခဲလေးရှိသေးတယ်ပေါ့
အခု American တည်ထောင်စုမှာရော
အဲပေါ့နော်သူတို့ electronic voting ကိုချိုးပြည်နယ်တွေမှာစသုံးပြီးတော့ဒီကုမ္ပဏီနှစ်ခုသုံးခုရှိတယ်ပေါ့သူတို့အဲဒီ voting လုပ်တဲ့ machine ကိုဆောက်ပြီးတော့မဲပေးတဲ့နေရာမှာသုံးတယ်ပေါ့ဒီ American နိုင်ငံတွေမှာတော့သူတို့မဲပေးရတွေကလွတ်တော်ရွေးကောက်ပွဲတွေမှာကပဲနေပြည်နယ်ဆိုရရွေးကောက်ပွဲတွေမှာလည်းမဲပေးရတယ်ပေါ့နော်ဆိုပြည်နယ်ဆိုရမေးပွဲမှာသုံးတယ်ဒီ set တွေကိုစပြီးတော့သုံးတဲ့အခါမှာတချို့နေရာတွေမှာပေါ့နော်ဒီကြံစည်ကြေးကြုံတယ်ပေါ့ဥပမာ South Carolina မှာဆိုရင်ဒီမဲပေးရစနစ်မှာဒီမဲတွေက set ကနေပြီးတော့မှားပါတယ်ဆိုပြီးတော့သူတို့ဒီထောက်ပြတဲ့လူတွေလည်းရှိရပေါ့ဥပမာပြီးတော့ Princeton University နိုင်ပြီးတော့ဒီမဲပေးရ set ကိုသူတို့hack လုပ်လို့ရတယ်ပြောပြခဲ့တယ်ပေါ့ပြခဲ့တဲ့အတွက်ခုနောက်ပိုင်းလူတွေရဲ့ပေါ့နော် general public ရဲ့ယုံကြည်မှုကနည်းနည်းကျဆင်းနေတဲ့အတွက်သူတို့ဒီ electronic payment system ကို entire RI ပြောင်းလဲဖို့သူတို့မလုပ်နိုင်ဘူးဖြစ်နေတယ်ပေါ့ခုနောက်ပိုင်းပေါ့နော်ဒီနောက်ဆုံးပေါ်နီးပညာဒီမဲပေးတဲ့စနစ်ကိုသုံးပြီးတော့ဒီမဲရွေးကောက်ပွဲလုပ်ခဲ့တဲ့နိုင်ငံတနိုင်ငံတော့ Venezuela ပေါ့ဆိုသူတို့စီမှာဒီ electronic voting system ကိုသုံးနေတယ်ပေါ့ဆိုသူတို့ထူးခြားတဲ့ချက်က electronic voting system မှာဒီ task ခွင်မှာပေါ့နော်သူတို့မဲပေးပြီးတာနဲ့သူတို့ electronic voting အပြင်ဘာလုပ်ပြီးလဲဆိုတော့သူတို့ဒီကိုရွေးလိုက်တဲ့အမှတ်နဲ့ကိုပေးထားတဲ့မဲကိုစာရွက်နဲ့ receipt ထုတ်ပေးလိုက်တယ်ပေါ့ဆိုကို receipt လေးကိုကြည့်ကိုပေးရမှတ်မှတ်စစ်ပြီးတာနဲ့ဒီအဲ့ receipt လေးကိုပုံထဲမှာတစ်ခါပြန်ပြီးတော့ထည့်ခဲ့တယ်ပေါ့နော်ဆိုတော့တကယ်လို့ electronic voting မှာလုပ်လို့မဲနောက်ပိုင်းမှာညင်ပွားဝင်ဖြစ်လာပြီးရှိတယ်ဒီကွန်ပျူတာနိုင်ဒီမဲယူထားတာမှန်မှန်ဆိုတော့စစ်ချင်လို့ရှိရင်ခုနကဒီ receipt လေးထည့်ထားတဲ့ပုံကိုပြန်ဖောက်ပြီးတော့တကယ်လက်နဲ့ပေါ့နော် manually ပြန်ကောင့်ပြီးတော့ဆစ်လို့ရတယ်ပေါ့ဆိုတော့အခုဒီနေ့ကတော့ electronic voting system နဲ့မှာတော့အသေးပြေဆုံးပြီပေါ့နော်ဒါဆို electronic voting system ရေကောင်းတဲ့တစ်ချက်ခုဖြစ်တဲ့ညနေဆန်းဆန်းပေးလို့ရတယ်ဒီပြီးရင်မဲကိုညနေဆန်းဆန်းကြည့်လို့ရတယ်ပေါ့တကယ်လို့တက်မှန်မှန်ဆိုတော့တန်လျောက်ဝင်ကြလို့ရှိရင်လည်း paper tray ပေါ့နော်စာရွက်ကိုမဲပေးထားတဲ့စည်ရင်းကိုလက်နဲ့ပြန်ပြီးတော့တွက်လို့လည်းရတယ်ပေါ့အဲဒါဆိုအဲ့ဒီမျိုးသုံးပြီးတော့မဲပေးရတဲ့တချို့တို့ပေါ့နော်ညင်းပွားဝင်ရှင်းနေတယ်ဒီမှာဆိုရင်စေချာလက်နဲ့ပြန်ကြည့်ပြီးတော့ဒီ set ကမှန်ပါတယ်ဆိုတော့ confirm လုပ်ခဲ့ကြတယ်ပေါ့
ဦးထင်းမင်းလိုင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်